ရုရှားရေပိုင်းနဲ့အတွင်းကျူးကျော်ဝင်ရောက်ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့ပင်လယ်နဲ့အတွင်းမှာရှိတဲ့ယူကရိန်းရေတပ်တင်မောနှစ်စင်းကိုရုရှားကတင်းနှင်းတွေကပစ်ခတ်လိုက်ပြီးတတိယမြောက်ဒဇင်းကိုတော့တင်မောချင်းအတင်းဝင်တိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်သူတို့ရဲ့ရေတပ်သား6ဦးထိခိုက်ဒဏ်ရာသွားကြောင်းယူကရိန်းအရာရှိတွေကပြောကြားလိုက်ပြီးသူတို့ဘက်ကမာယွမှုတစုံတရာကျူးလွန်ခဲ့ခြင်းမရှိကြောင်းနဲ့ဒါဟာရုရှားဘက်ကစီးရေးအရာရန်လိုတဲ့လှုပ်ဆောင်မှုဖြစ်ကြောင်းပြောပါတယ်ဒီလိုရဟာပင်လယ်နဲ့ဒေသအတွင်းမှာရှိတဲ့နိုင်ငံတိုင်းရဲ့လုံခြုံရေးကိုချိန်ချော့ရရောက်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကပြတ်သားစွာတုံ့ပြန်ကြဖို့လိုအပ်ကြောင်းယူကရိန်းနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားလုံခြုံရေးတပ်ဖွဲ့ FSB ကတော့ယူကရိန်းဘက်ကတမင်ရန်ဆခဲ့တာလို့ဆွဆွဲပြောဆိုပါတယ်။ယူကရိန်းရဲ့စစ်သင်္ဘောတွေကိုဟန်တားတဲ့အနေနဲ့လက်နက်တွေကိုအသုံးပြုခဲ့ရကြောင်းအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့ယူကရိန်းရေတပ်တင်မော၃စင်းကိုရုရှားအစိုးရကဖမ်းဆီးထိန်းသိမ်းလိုက်ကြောင်း FSC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပင်လယ်နယ်အတွင်းကအိုဒက်ဆာဒေသမှာရှိနေတဲ့ရေတပ်တင်မော၂စင်းအဇော့ဖ်ပင်လယ်ပြင်အတွင်းမှာရှိတဲ့ယူကရိန်းပိုင်မာရီယိုပိုစစ်ကမ်းကိုကတ်ချရေလက်ကြားကိုဖျက်ပြီးလာတဲ့အချိန်မှာယူကရိန်းဆွဲတင်မော၂ကဘေးကနေအဆောင်အဖြစ်နဲ့လိုက်ပါပေးနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်သွားခဲ့တာပါ။